ဒီကနေ့ဧပြီလ12ရက်နေ့ဟာဆိုရင်လူလိုက်ပါတဲ့အာကသရင်းများဆန်ရနိုင်ငံတကာနေ့ဖြစ်ပါတယ်။လွန်ခဲ့တဲ့1962ခုနှစ်ကအသက်28နှစ်အရွယ်ဆိုဗီယက်အာကသရင်းမှူးယူရီဂါဂါရင်ကဘာပေါ်ကနေအာကသတဲ့ပထမဆုံးရောက်ရှိနိုင်ခဲ့တဲ့အထိမ်းအမှတ်အဖြစ်သတ်မှတ်ထားတာလည်းဖြစ်ပါတယ်။သမိုင်းတင်ခဲ့ရတဲ့ကဘာတစ်ပတ်ပတ်နိုင်ခဲ့တဲ့သူ့ရဲ့အာကသခီးစဉ်ဟာ108မိနစ်ကြာမြင့်ပြီးတနာရီမိုင်18,000နှုန်းနဲ့သွားနေတဲ့ဘော့စတော့ခ်အာကသရင်ထဲမှာကြုံကြုံလေးထိုင်ပြီးလိုက်ပါသွားခဲ့ရတာပါ။ဒါပေမဲ့လည်းဒီခီးစဉ်ကအာကသကိုအောင်အောင်မြင်မြင်သွားနိုင်တယ်ဆိုတဲ့သမိုင်းစာမျက်နှာတစ်အဖြစ်မဟုတ်ကုန်တင်ခဲ့ရပါလေ။အာကသရင်မူဂါဂါရင်အာကသခီးစဉ်မတိုင်ခင်ကတော့အာကသကိုခီးသွားခြင်းဆိုတာကသိပ္ပံဆိုင်ရာစာရေးဆရာကြီးရဲ့စိတ်ကူးရင်ရေးသားစရာကဏ္ဍတစ်ခုပဲဖြစ်ခဲ့တာပါ။အာကသရင်ဂျိုလန်းချောင်းမှာပတ်နေချိန်မှာတော့အာကသရင်မူဂါဂါရင်ကသူ့အာကသရင်ကိုကိုယ်တိုင်ထိမ့်ချုပ်မောင်းနှင်ခဲ့တာတော့မဟုတ်ပါဘူး။အာကသရင်မူအစားကွန်ပျူတာစနစ်တစ်ခုကနေရေဒီယိုနဲ့ထိမ့်ချုပ်ပြီးအာကသရင်ဘော့စတော့ကိုထိမ့်ချုပ်လှုပ်ဆောင်ရမှာတွေကိုညွှန်ကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းရေးပေါ်လာရင်တော့အာကသရင်မူဂါဂါရင်ကအာကသရင်ဘော့စတော့ကိုထိမ့်ချုပ်နိုင်တဲ့တော့ကိုလည်းတက်ဆင်ထားပါတယ်။အာကသမှာနေပေသစ်တွေကိုရှာပွေခဲ့သူအဖြစ်ကင်ပွန်းတက်ခံရပြီးနိုင်ငံတကာတရေကောင်းဖြစ်ခဲ့တဲ့အာကသရင်မူဂါဂါရင်ကိုအဲ့ဒီအချိန်ကဆိုဗီယက်ပြည်ထောင်စုရဲ့ခေါင်းဆောင်နီကီတာခရူရှက်ကအာကသရင်မူဂါဂါရင်ကိုဆိုဗီယက်ပြည်ထောင်စုအဖြစ်ရဲ့တရေကောင်းအဖြစ်ခုံပြုခဲ့ပါတယ်။စေခစ်တင်မာနေတဲ့အတွင်းမှာဆိုဗီယက်တို့ရဲ့အာကသရင်မူဂါဂါရင်အာကသကိုတွားရောက်နိုင်ခဲ့တာဟာဆိုရင်အမေရိကန်အာကသစူးစမ်းရေးလှုပ်ဆောင်နေသူတွေကိုချေမကန်မိလက်မကန်မိဖြစ်သွားစေခဲ့ပါတယ်ရှင်။